နျူကလ িয়ার ထိပ်ဖူးကိုသယ်ဆောင်နိုင်တဲ့နီးပရိရဲ့ပိုင်းဆိုင်ရာလက်နက်ပုံစံအသစ်တစ်ချက်ကိုစမ်းသပ်ပစ်လို့ရမှာမြောက်ကိုရီးယားကောင်ဆောင်ကင်ချောင်အန်ကကြေညာခဲ့တယ်လို့မြောက်ကိုရီးယားနိုင်ငံတော်ပိုင်းမီဒီယာကတင်းငွေနေ့ကပြောပါတယ်။ကန်ကြီးပေါ်မှာဒုံးကျည်ပြစ်ရင်ကနေတာတိုပြစ်ဖြစ်ဟန်ရှိတဲ့လက်နက်ကိုပြစ်လွတ်လိုက်တာဖြစ်ပြီးတပ်ပုတ်ကိုရိုဒေါန်စင်မွန်သတင်းစာကဖော်ပြထားပါတယ်။မြောက်ကိုရီးယားရဲ့နီးပရိရဲ့ပိုင်းဆိုင်ရာနျူကလ িয়ার စစ်ဆင်ရေးထိရောက်ဖို့နဲ့ပြစ်အားကိုမတူကွဲပြားခွဲဖြန့်နိုင်ဖို့အတွက်ဒီပြစ်လွတ်ဆက်သက်ချက်ဟာအရေးကြီးတယ်လို့သတင်းကပြောပါတယ်။စနေနေ့ညနေ 6:00 မှာဒုံးကျည်နှစ်ဆင့်ပြစ်လွတ်ခဲ့တာဖြစ်တယ်လို့တောင်ကိုရီးယားစစ်တပ်ကလည်းပြောပါတယ်။25ကီလိုမီတာအမြင့်ကသွားခဲ့ပြီးအကွာအဝေးကီလို130မီတာရောက်ခဲ့တယ်လို့တောင်ကိုရီးယားစစ်တပ်ကဆိုပါတယ်။မကြသေးပြီကပြစ်လွတ်ဆန်းသက်ခဲ့တဲ့တာတိုပြစ်ဒုံးကျည်တွေထက်ပိုပြီးဒီတစ်ခါဆန်းသက်တာကတာတိုနေပါတယ်။မြောက်ကိုရီးယားမှာအလားတူ KN23 နဲ့ KN24 အမျိုးအစားဒုံးကျည်တွေရှိပြီးသားမို့ဘာကြောင့်ခုလိုတာတိုပြစ်လက်နဲ့ပုံစံအစ်စ်တရက်ကိုစမ်းသပ်ရတယ်လဲဆိုတာရှင်းရှင်းလင်းလင်းမရှိပါဘူးလို့ကာနေဂျီအန်ဒါမန့်ဖော်အင်တာနက်ရှင်နယ်ပီစ်ကနျူကလ িয়ার မူဝါဒကျွမ်းကျင်သူအန်ကစ်ပန်ဒါကပြောပါတယ်။မြောက်ကိုရီးယားကဒီနေ့အခုချိန်ထိအခုလိုပြစ်လွတ်စမ်းသပ်နေတာ14သုပ်ရှိသွားပြီဖြစ်ပါတယ်။